မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ပစ်ဖို့နဲ့ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းလွတ်ပေးဖို့ EU ဥရောပသမ္မတနိုင်ငံကြီးရဲ့အကြီးအကဲဂျိုးဆက်ဘိုရဲကမနေ့တောက်ချန်ဒီကတောင်းဆိုလိုက်ပါတယ်။အာဆီယံဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဲရန်ယူဆွတ်နဲ့တောက်ချန်နေ့တယ်လီဖုန်းဆက်သွယ်ပြောဆိုရမှာမစ္စတာဘိုရဲကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလက်လန်းမီစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုပေါ်ဆောင်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။မြန်မာနိုင်ငံအရေးကူညီပြင်းချင်းပေးဖို့အထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံရေးဝန်ကြီးအဲရန်ယူဆွတ်ကိုအာဆီယံအဖွဲ့အစည်းကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတာဝန်ပေးရတာပါ။ဒါကိုအမေရိကန်ဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂအတူညီမှုချုပ်အပါအဝင်နိုင်ငံကအတိုင်းဝိုင်းနဲ့ဒေသခံနိုင်ငံတွေကကြိုဆိုခဲ့ကြပါတယ်။ဒါအပြင်စစ်အာဏာပိုင်တွေအနေနဲ့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့နိုင်ငံတွင်းလွတ်လပ်စွာသွားလာလှုပ်ရှားခွင့်ပြုဖို့ပါတိုက်တွန်းထားတာပါ။မစ္စတာအဲရန်ကတော့မြန်မာနိုင်ငံကိုတူသွားရောက်မဲ့ခီးစဉ်အတွင်းထိတိယောက်ယောက်ဆွေးနွေးဖို့ကြိုးစားမှာဖြစ်တယ်လို့တက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေးခွင့်ရဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။